ကုလသမဂ္ဂလူသားချင်းစာနာထောက်စာနာမှုဆိုင်ရာ UNHCR အထူးတန်တမန်အင်ဂျလီနာဂျိုလီဟာရိုဟင်ဂျာဒုက္ခသည်တွေကိုတောက်လျှောက်ကူညီထောက်ပံ့သွားဖို့နဲ့ဒီဒုက္ခသည်တွေနိုင်ငံမဲ့ဖြစ်နေတာတွေအိုးအိမ်ဆွတ်ပစ်ပြီးတော့ထွက်ခွာနေရတဲ့ကိစ္စတွေကိုအဆုံးသတ်နိုင်ဖို့အတွက်လိုအပ်တာလှုပ်ဆောင်ဖို့မြန်မာအစိုးရကိုဘင်္ဂလားဒေ့ရှ်ခရီးစဉ်ပြီးဆုံးချိန်မှာတိုက်တွန်းလိုက်ပါတယ်ဗုဒ္ဓဟူးနေ့ကဒါကာမြို့တော်မှာဝင်ကြီးချုပ်ရှေ့ခ်ဟာစီနာနဲ့နိုင်ငံသားရေးဝင်ကြီးအက်ဒယ်မိုမန်တို့ကိုတရားဝင်တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံရမှာဩဂုတ်လ2018ခုနှစ်ကစပြီးဒုက္ခသည်ပေါင်း9သိန်းကျော်ကိုရရရောရောလက်ခံထားတဲ့အတွက် UNHCR ကကျေးဇူးတင်ကြောင်းပြောခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဂုံတိတ်ခါရှိရှိဘင်္ဂလားဒေ့ရှ်မှာနေနိုင်ဖို့နဲ့ဒီပြဿနာအဆုံးသတ်ရေးကိုလည်း UNHCR အနေနဲ့ဆက်လက်ပြီးတော့ထောက်ခံသွားမယ်ဆိုတာလည်းပြောကြခဲ့ပါတယ်။ကလေးတွေပညာရင်းနဲ့အနာဂတ်ရေးအတွက်လည်းစိုးရိမ်တယ်လို့ပြောခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်မှာလူသားချင်းစာနာမှုအတွက်2019ခုနှစ်ပိုးရဲအစီအစဉ်ဖြစ်တဲ့အလွန်ငွေကောက်ခံမှုအစ်စ်မပြုတ်လောက်ခင်အင်ဂျလီနာဂျိုလီအခုလိုတွားရောက်ခဲ့တာဖြစ်ပါတယ်။ငွေကောက်ခံမှုမှာအမေရိကန်ဒေါ်လာတန်း920ရရှိနိုင်မှုမျှော်လင့်ပြီးတော့ဒါဟာရိုဟင်ဂျာဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်ဒေသခံလူအဖွဲ့အစည်းတွေကိုလိုအပ်ချက်တွေဖြည့်ဆည်းနိုင်မှုဖြစ်ပါတယ်